လူခွေရဲ့ချိုးဖောက်တဲ့လောက်ရတွေမှာအသုံးပြုနိုင်ခြင်းရှိတဲ့ထောက်လိုင်းဤပညာတွေတင်ပို့တော်မူကန့်တတ်ရေးအတွက်အမေရိကန်အစိုးရကမဟာမိတ်တွေနဲ့ညှိနှိုင်းလှုပ်ဆောင်သွားမယ်လို့သမ္မတအင်ပြူရောအကြီးအကဲတာဝန်ရှိသူတူကကြာသပတေးနေ့မှာပြောကြားလိုက်ပါတယ်။ဒီလိုပိတ်ပင်ကန့်တတ်တာမျိုးမြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီအပေါ်ချမှတ်ထားပြီးဖြစ်တယ်လို့ဝီဂါမွတ်စလင်တွေကိုဖိနှိပ်တာမှာတရုတ်အနေနဲ့အမေရိကန်ဤပညာတွေကိုအသုံးမပြုနိုင်ဖို့လည်းလှုပ်ဆောင်ထားပြီးဖြစ်တယ်လို့အဲ့ဒီတာဝန်ရှိသူကပြောပါတယ်။ဒီဇင်ဘာ9ရက်နဲ့10ရက်နေ့တွင်မှာကျင်းပမယ့်ဒီမိုကရေစီထိပ်သီးအစည်းအဝေးမှာတင်ပို့ကုန်ထိတ်ချုပ်ရေးနဲ့လူခွင့်ရေးအစီအစဉ်ဆိုတာကိုသမ္မတဂျိုးဘိုင်ဒန်ကကျင်းပကြေညာမယ်လို့တာဝန်ရှိသူကပြောကြားပါတယ်။ဒီအစီအစဉ်မှာဗဲမာမိတ်နိုင်ငံတွေပါဝင်မယ်ဆိုတာကိုတာဝန်ရှိသူကမပြောပေမဲ့ဝါဆနာသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံအများပြပါနိုင်ရည်ရှိတယ်လို့တစွန်းတစပြောခဲ့ပါတယ်။ဝါဆနာသဘောတူညီချက်ဆိုတာကတမျိုးကြလက်နက်ခဲယမ်းတွေတင်ပို့တာကုန်ပစ္စည်းတွေနဲ့ဤပညာတွေကိုအရက်ဘက်မှာရောစစ်ဘက်မှာပါအသုံးပြုတာကိုထိန်းချုပ်ရေးအလို့သဘောကတိပြုထားတဲ့နိုင်ငံစုံသဘောတူညီချက်ဖြစ်ပါတယ်။အဲ့ဒီသဘောတူညီချက်ကိုနိုင်ငံပေါင်း42နိုင်ငံကလက်မှတ်ရေးထိုးထားကြပါတယ်။